ကယနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်တွေကိုတတ္တဝါတွေကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းနဲ့တကဝအာလုံသောတတ္တဝါပေါင်းအားမျှတမ်းပေးဝေမှုမိမိတို့အတွက်လည်းပဲယခုကဲ့သို့အိုခြင်းနာခြင်းစတဲ့ခန္ဓာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စက်ချမှုမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက်ကြေ1366ခုနှစ်ပထမဝါဆိုလာပြီးကျော်6ရက်ခရစ်နှစ်2004ခုနှစ်ဇူလိုင်လ9ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြကြောင်းတိုက်သူလာရောက်ပြီးတော့စုပေါင်းကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များက6ဦးမြို့နယ်ကြည်ကုန်းရွာမှာနေထိုင်ကြတဲ့မန်ဘတ်1တရားကြီးဦးမောင်မောင်အားရည်စူးရည်ဓမ္မကြီးတော်ကြီးကြည်မိသားစုနံပါတ်2ဦးဝန်းတိုင်းဒေါ်အင်းမိသားစုနံပါတ်3ဦးချစ်ထွေဒေါ်ခင်စိန်မိသားစုတို့ကတန်ဃာတော်ပါတရ40ကျော်တို့ဟာအာယုံခါမှာအာယုံစွန်းနေ့လယ်ခါမှာမွန်မြတ်တော်ခဲဝဲဘောဇင်များဆက်ကလူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနံပါတ်2ဥရောဒတာလင်္ကာရရဲ့ရဟန်းတကာများဖြစ်ကြတဲ့ဦးတင်မောင်တော်မျိုးကြီးတာမောင်မျိုးမောင်မအုံမတင်မောင်ခိုင်ထွန်းမောင်ဆန်ရှင်မြင့်မိသားစုနဲ့ဥရတာလင်္ကာရရဲ့မိဘများဖြစ်ကြတဲ့ဥမောင်မောင်တို့ကြီးကြီးတမိမဆုမမမြင့်မြင့်ခိုင်မိသားစုတို့ကမြတ်စွာဘုရားကြောင်းတိုင်းမှာတည်ဆောက်ဆဲဖြစ်တဲ့ရေစီမံကိန်းမြေရည်တင်စီမံကိန်းအတွက်နဝကမဝတ္ထုငွေ73လူတန်းချင်းနံပါတ်2ဥမောင်မောင်တို့ကြီးကြီးမိသားစုဥုံလိုက်တော်အင်းမိသားစုဥချစ်တွေတော်ခင်စိန်မိသားစုဥလူမောင်တော်ခင်အေးမိသားစုတို့ကလည်းပဲဆွမ်းအားရှိသမျှတန်ဃာတော်များအာယုံဆွမ်းထောက်ပံ့ဖြစ်စေရန်အတွက်ဆံသုံးသုံးစီအချင်းစုပေါင်းပြီးတော့ဆွမ်းဆံတော်ဆနတင်းလူတန်းချင်းနောက်ပြီးတော့ဥုံလိုက်တော်အင်းမိသားစုကပဲတန်ခိကအဖြစ်ဖြင့်ဝါဇုတင်ကပြည်စုံတစုံလူတန်းချင်းဓမ္မပူဇာဖြစ်ပြီးနဝကမ္မဥတ္တမ5000ကျက်လူတန်းခြင်းဆိုတဲ့ကုသိုလ်တွေကိုမိမိတို့ရဲ့သားဥစဉ်သားကိုယ်ရင်များကိုအကြောင်းပြုပြီးတော့စုပေါင်းလာရောက်ပြီးတော့ပြုကြပါတယ်အဲ့လိုယခုကဲ့သို့စုပေါင်းပြီးတော့ကုသိုလ်လုပ်ငန်းပြုတဲ့ဝယ်မှာဘုန်းကြီးအနုမောဒနာတရားဟောကြားပေးပါမယ်မိမိတို့ရဲ့ကုသိုလ်နဲ့ဆက်ပြီးတော့ပြန်ပြီးတော့တတိယတိုင်းဒီတရားကို나อยู่တိုင်းထက်ကကုသိုလ်ဖြစ်စီဝမ်းမြောက်စီတရားပေါ့အဲ့တော့ဇတ်တော်မှာ나ရှိတဲ့အဋ္ဌိတဇတ်တော်တဲ့ဒီတရားကိုပဲဟောကြားပေးပါမယ်အဋ္ဌိတဇတ်ဆိုတာအချင်းချုပ်လိုက်လို့ရှိရင်မီးလောင်နေတဲ့အိမ်ကြီးကနေပြီးတော့ပစ္စည်းတွေဆွဲထုတ်တဲ့အခါမှာကိုဆွဲထုတ်လိုက်နိုင်တဲ့ပစ္စည်းဟာကိုပိုင်ပစ္စည်းဖြစ်တယ်လို့ပဲယခုလည်းပဲရာဂဒေါသစတဲ့တစ္ဆက်တပါးသောမိဒီဟုံတောက်နေတဲ့ခန္ဓာကိုယ်ကြီးတွေကနေပြီးတော့ဒါနသီလဘာဝနာဆိုတဲ့ကိုယ်ပိုင်ပစ္စည်းတွေကိုဆွဲထုတ်မိကိုပြတဲ့တရားတော်ကိုအဋ္ဌိတဇတ်တရားတော်လို့ဒီလိုခေါ်ပါတယ်အဲ့တော့ဒီအဋ္ဌိတဇတ်တော်ကိုမြတ်စွာဘုရားကဒါကိုအကြောင်းပြုပြီးတော့ဟောကြားခဲ့တယ်ဆိုတော့ဒီကောသလမင်းကြီးရဲ့အတ္တိတဒါနကိုအကြောင်းပြုပြီးတော့အတ္တိတဒါနဆိုတာတကယ်ဟောလို့ရှိရင်ကြာကြီးအကျယ်ရှိပါတယ်အဲ့ဒါကြောင့်မို့လူရင်းဖြစ်တဲ့တရားကိုဟောပြီးတော့အတ္တိတဒါနအကြောင်းကိုတော့မဟောတော့ပါဘူးအတ္တိတဒါနဆိုတာဖျားတဆူတဆူမှာတခါတာတမျိုးတခါတာဖြစ်နိုင်တဲ့တကြိမ်တာဖြစ်နိုင်တဲ့အကြီးအကျယ်ဆုံးတော့သူများတွေမတုပနိုင်တဲ့ဒါနကိုအတ္တိတဒါနခေါ်ပါတယ်အဲ့ဒီအတ္တိတဒါနကိုကောသလမင်းကြီးကမြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုပေးလှူတယ်ပေါ့အဲ့ဒီလိုပေးလှူတဲ့အခါမှာတန်ဃာတော်ရှင်မြတ်တွေကကောသလမင်းကြီးကိုချီးကျူးကြတယ်အလှခံပုဂ္ဂိုလ်ရွေးချယ်ပြီးတော့လှူပါပေးတယ်ဆိုပြီးတော့မြတ်စွာဘုရားမူရှိတဲ့ယန္တာတန်ဃာတော်ရှင်မြတ်တွေဆိုတာကလေယာဉ်မြေကောင်းတော့တူတယ်ပေါ့ယခုတက္ကရကမတွေမိမိတို့တောင်းတူတွေလုပ်တဲ့အခါမှာမိမိတို့ရဲ့လေယာဉ်မြေတွေမြေဩဇာညံ့နေမယ်ပေါင်းနေထူထပ်နေမယ်ဆိုရင်မိမိတို့ရဲ့မျိုးစေ့ဟာအမြဲမရတဲ့ပြင်အရင်တောင်မှရှုံးနိုင်တာပဲဒီလိုပဲတန်ဃာတော်တွေဆိုတာကလေယာဉ်ကောင်းတွေနဲ့တူတယ်တဲ့တန်ဃာတော်တွေကမြတ်စွာဘုရားမူရှိတဲ့ယဟန်တန်ဃာတော်တွေဆိုတော့သူတို့ရဲ့တဏ္ဍာမှာလောဘဒေါသစတဲ့ပေါင်းမြက်ကိလေသာတွေကင်းနေတော့ပြီးတော့သီလတမာတိပညာဆိုတဲ့ဓာတ်မြေဩဇာတွေကောင်းနေတော့ sai piu ta mya myo si ha aung myin pi lo a chou si de phit thon ne po ta kae lo tira tamari pinya le be ma shi bu tu lo tan na ma lobha dosa moha ri po ni de pogu ri ko hlu ya da ja lo wan myo mu le ma phit bu apara sedana hlu pi de naw le wan myo wan da taip pi lo ma phit nai ဒါကြောင့်မြတ်စွာဘုရားမူရှိတဲ့တန်ခါတော်ရှင်မြတ်တွေကိုကိုဒလမင်းကြီးကအတ္တရိတဒါနလူတော့ညံတော်တွေကအင်မတန်တော်တယ်တဲ့အလှခံပုဂ္ဂိုလ်ရွေးတက်ပါပြီတဲ့လေယာဉ်ကြီးကောင်းရှာတက်ပါပြီတဲ့ဆိုပြီးတော့ကိုဒလမင်းကြီးကိုညံတော်တွေကချီးကျူးတော့မြတ်စွာဘုရားကညံလို့တဲ့ကိုဒလမင်းကြီးကလည်းအဲ့ဒီလိုအလှခံပုဂ္ဂိုလ်ရွေးချယ်ပြီးတော့ကိုယ့်ရဲ့ဒါနမျိုးစီစတဲ့မျိုးစီတွေကိုကျဲချတာမဟုတ်သေးဘူးတဲ့ရှေးပညာရှင်သူတော်ကောင်းတွေလည်းပဲအဲ့ဒီလိုပဲကိုယ့်ရဲ့မျိုးစီတွေကိုကျဲချတော့မယ်ဆိုရင်လေယာဉ်မျိုးကောင်းတွေရှာဖွေပြီးတော့ရွေးချယ်ပြီးတော့စိုက်ပျိုးကြတယ်ဆိုပြီးတော့မြတ်စွာဘုရားကဟောဒီအာဒိတဇက်ကိုပြန်ဟောခဲ့တာပါဒါကြောင့်မို့ဒီရှေးဆရာတော်တွေရှေးလူကြီးတွေကလည်းဆိုခဲ့တယ်နွားခွာလဲတုံကြက်တီးကုံသုံးသုံးရဲမှတရင်ရဆိုတာကဒီကြက်တီးကုန်းမြေအမျိုးသားမှာသွားဆိုင်နေလို့ရှိရင်တုံတင်းကျဲတာတောင်တည်တင်းမှာရဖို့အနိုင်နိုင်နွားခွာလည်းပဲတုံနေတယ်ဘာမှအမျက်မထွက်တယ်လို့ပဲဒီလိုပဲလောဘဒေါသမောဟဆိုတဲ့ပေါင်းမြက်တွေထူးနေတဲ့ပုဂ္ဂိုလ်ကြီးရဲ့တန်တန်မှာသွားပြီးတော့မိမိတို့ရဲ့ဒါနမျိုးစိတ်ကျဲချလို့ရှိရင်သိပ်ပြီးတော့မအောင်မြင်နိုင်ဘူးတဲ့ဒါကြောင့်မို့သီလသမာဓိပညာဆိုတဲ့ဓမ္မဩဇာကြီးကောင်းနေတဲ့လူကံပုဂ္ဂိုလ်လောဘဒေါသမောဟငြိမ်းချောင်းအကျင့်တွေကိုကျင့်နေတဲ့လူကံပုဂ္ဂိုလ်တွေကိုလှူဒန်းတာလေယာဉ်မြေကောင်းထဲမှာကျဲချရတဲ့မျိုးစေ့လိုပဲအင်မတန်မှအသီးတွေလည်းပဲထွားထွားအပွင့်တွေလည်းပဲဝေးဝေးဆာဆာနဲ့အင်မတန်အကျိုးမြတ်တွေရနိုင်တယ်ဆိုပြီးတော့ဒီဇက်တော်ကိုနီးယူစေခြင်းလို့ဟောကြားခဲ့တာပေါ့ဒါကြောင့်မို့ယနေ့ယဟန်တော်တွေတာမဏေတွေရဲ့မေတော်ခမီးတော်များဖြစ်ကြတဲ့ကြည်ကုန်းရွာကတရားဒဂမတွေလည်းပဲမိမိတို့ရဲ့တာယတနာတွေကိုကြောင်းပြုပြီးတော့မိမိတို့လည်းပဲစွမ်းအားရှိသမျှပံသာဆိုတဲ့လေယာဉ်လေကောင်းတွေမှာလာပြီးတော့ကျဲချရတယ်လို့ဒီတရားကိုနာယူပြီးတော့ရှင်းစွာဝမ်းမြောက်ဝမ်းသာဖြစ်နိုင်ပါတယ်။အဲ့တော့မြတ်စွာဘုရားကဒီအာရိတ္တဇက်ကိုဘယ်လိုဟောတော်ဆိုတော့ဒီအတိတ်ကိုပြန်ဟောတဲ့အခါမှာအိုးရှိရှိတုန်းကဒီပိဝိတိုင်းဆိုတာရှိတယ်။အဲ့ဒီပိဝိတိုင်းမှာလည်းပဲရောဓုဝမြို့ဆိုတာရှိခဲ့တယ်လေ။တိဝိတိုင်းရောဓုဝမြို့မှာထီနံအုပ်ချုပ်မင်းလုပ်နေတာကရောဓုဝမင်းနဲ့ရောဓုဝမင်းကရောဓုဝမင်းရဲ့မိဖုရားကြီးကသမုဒ္ဒဝိဇ္ဇာမိဖုရားတဲ့မိဖုရားကလည်းပဲအင်မတန်မှလိမ္မာရေးချရှိတယ်ငင်းမျောမြင်နဲ့ပြည့်စုံတယ်နှမျိုးကစီနေခြင်းမရှိဘဲနဲ့လူတန်းပေးကမ်းမှုရအတွက်တိတ်ပြီးတော့ပျော်မွေ့တယ်ပေါ့အဲ့တော့သမုဒ္ဒဝိဇ္ဇာမိဖုရားနဲ့ရောဓုဝမင်းဟာရှင်ပြန်ဟာအဲ့ဒီရောဓုဝနေပြီးတော့မှထီနံအုပ်ချုပ်မင်းလုံနေတဲ့အခါမှာဘလို့အုပ်ချုပ်ကြတော့ဆိုတော့မင်းကျင့်တရား၁၀ပါးနဲ့ညီအုပ်ချုပ်ပြီးတော့သင်္ခါတရား၄ပါးနဲ့လက်ကင်ထားပြီးတော့တိုင်းသူပြည်သားတွေကိုသူတို့ရဲ့သာသမီရင်းချလိုပဲစိတ်ထဲမှာအောက်မေ့ပြီးတော့အုပ်ချုပ်တယ်ဒါတိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေရဲ့နမူနာယူစရာတစ်ခုပေါ့သင်္ခါ၄ပါးတရားနဲ့အုပ်ချုပ်တဲ့မိမိတို့ရဲ့တိုင်းသူပြည်သားတွေကိုသာသမီလို့သဘောထားပြီးတော့အုပ်ချုပ်တယ်ဆိုတာသင်္ခါတရား၄ပါးနဲ့ဘယ်လိုအုပ်ချုပ်တော့ဆိုတော့တိုင်းသူပြည်သားတွေကိုဒါနနဲ့စွမ်းအားရှိသမျှပေးတယ်တိုင်းသူပြည်သားတွေစီကအမျက်ရဖို့မိမိသိမ့်ပိုက်ဖို့မတွေးတော့ဘဲနဲ့တိုင်းသူပြည်သားတွေကိုငါဘယ်လိုပေးဆက်နိုင်မလဲတိုင်းသူပြည်သားတွေစီးပွားရေးတိုးတက်အောင်စိတ်ချမ်းသာအောင်ငါဘာလုပ်ပေးနိုင်မလဲဆိုပြီးတော့အဲ့ဒီလိုစိတ်ထားနဲ့အုပ်ချုပ်တယ်တဲ့ဒါအင်မတန်မှကြည်ညိုစရာကောင်းတဲ့အလောင်းတော်ရဲ့မင်းရဲ့စိတ်ထားပေါ့အဲ့တော့တိုင်းသူပြည်သားတွေဥပမာအဖြစ်မျိုးစေ့တွေဘာတွေရေတွေဘာတွေကြီးသွားလို့မရှိဘူးဆိုရင်အခမဲ့ထုတ်ပြီးတော့ချေးပေးတယ်တကယ်လို့ပြည့်စည်သွားတာမပေးဆက်နိုင်ဘူးဆိုလဲလျှော့ပြီးတော့ယူတယ်ပေါ့ဒါမျိုးနဲ့အဖြစ်ဒီတိုင်းသူပြည်သားတွေပေါ်မှာစွန့်ကြဲပေးကမ်းပြီးတော့မိဘစိတ်ထားနဲ့အုပ်ချုပ်ကြတယ်နောက်ပြီးတော့ပင်ရဝိဇ္ဇာတဲ့တိုင်းသူပြည်သားတွေလူများနဲ့ဆက်ဆံတဲ့အခါမှာလည်းငါရှင်ပြန်ဆိုပြီးတော့မာနမထောင်မဲနဲ့ဦးကြီးတန်ဦးလေးဒေါ်ကြီးတန်ဒေါ်လေးစသည်ဖြင့်ပြောဆိုပြီးတော့မိမိနဲ့အသက်ကြီးတဲ့လူကြီးလူမတွေစီကအကြံဉာဏ်ယူသင့်ယူတယ်တဲ့လေးလေးစားစားပြောဆိုဆက်ဆံနေတယ်ဒါလည်းပဲသူ့ရဲ့ရှင်ပြန်ရဲ့စွမ်းရည်တစ်ခုကြီးညိုစရာကောင်းတဲ့ဂုဏ်တစ်ခုပဲခုခေတ်ကာလမှာတော့အာနာရှိပြီဆိုလို့ရှိရင်စကားတွေကကြမ်းကြမ်းတမ်းတမ်းနဲ့ဘသူမှဘာမထင်တဲ့ပုံစံကြီးပြောတတ်တယ်ပေါ့ဒါမြတ်စွာဘုရားရဲ့ဘုရားတောင်စိတ်တဲ့နံပါတ်တော့ဘာတော့ဆိုတော့ဒီတမာနတ္တတာတဲ့ဒီပညာရှင်ပုဂ္ဂိုလ်တွေကိုလည်းပဲနှိမ့်ချပြီးတော့မဆက်ဆံမနဲ့ဒန်းတူတူဆက်ဆံတယ် နောက်ပြီးတော့အထစရိယတိုင်းသူပြည်သားတွေအကျိုးရှိမဲ့လို့ဆိုလို့ရှိရင်တိုင်းပြည်တွေထဲမှာလက်စားနေတဲ့မူကြီးမယားတွေရှိလို့ရှိရင်လည်းပဲသူတို့ကိုနှိမ်နေတယ်ဒါပါလို့နှိမ်နေတာဆိုတိုင်းသူပြည်သားတွေအကျိုးရှိဖို့အတွက်အမုန်းခံပြီးတော့ဆောင်ရွက်ပေးတယ်လေနောက်ပြီးတော့တိုင်းသူပြည်သားတွေတိတ်ပြီးတော့စီးပွားရေးတွေဘာတွေမကောင်းဘူးဆိုရင်အခွန်တုပ်တွေဘာတွေလျှော့ကောက်တယ်အဲ့တော့နောက်ဆုံးချုပ်လိုက်လို့ရှင်တိုင်းပြည်သားအကျိုးရှိမဲ့လို့ကိုပဲလုပ်ပြီးတော့ကိုဆင်းရဲရင်ဆင်းရဲပေးစီအားလုံးတိုင်းပြည်သားတွေချမ်းသာလို့ရှင်ငါလည်းပဲချမ်းသာတာပဲဆိုတဲ့စိတ်တက်နဲ့တိုင်းပြည်ကိုအုပ်ချုပ်နေတဲ့ရောဓုဝရှင်ဘရင်နဲ့အဲ့ဒီရောဓုဝရှင်ဘရင်ဟာရောဓုဝနေပြည်တော်ကြီးကိုသမုဒ္ဒဝိဇ္ဇာမိဖုရားနဲ့အတူထီနန်းအုပ်ချုပ်မင်းလုပ်တယ်ပေါ့ဒီနေ့တော့ရောဓုဝရှင်ဘရင်ကသူကဒါနကိုနေစဉ်ပေးတယ်ဘလို့ပုဂ္ဂိုလ်တွေကိုပေးနေရတော့ဆိုတော့ယခုလိုသာသနာတော်ကလည်းထွန်းကားတဲ့ခေတ်မဟုတ်တော့ဘလို့ပုဂ္ဂိုလ်တွေပေးတယ်ဆိုတော့ခီးသွွားနေတဲ့ပုဂ္ဂိုလ်တွေသူ့ရဲ့ဒါနတင်းကုန်ကြီးထဲမှာလာပြီးတော့စားကြတောက်ကြနောက်ပြီးတော့အထီးကျန်ွယ်သူဆင်းရဲပုဂ္ဂိုလ်တွေမိဘတွေရပြစ်ထားတဲ့သာသမီလေးတွေသို့မဟုတ်သာသမီတွေရမဆောင်လျှောက်တဲ့မိဥပ္ပါဝီတွေခိုးကိုရမဲ့တဲ့ပုဂ္ဂိုလ်တွေလာပြီးတော့စားတောက်ကြနောက်တစ်ခါဘာတွေတုံးဆိုတော့ဒီဒုတ်တီလာတဲ့တီလာမရှိတဲ့ပုံကိုယ်တွေသူတစ်ပါးသက်တဲ့ပုံကိုယ်လူသက်တဲ့ပုံကိုယ်တွေလည်းပဲဒီထက်လာကြတဲ့တကုတ်သမ ्या တွေလည်းပဲပါကြတယ်ပေါ့နောက်ဆုံးကာမိတုမိစ္ဆာသာရသူတစ်ပါးသားမယားတွေဖြည့်ဆည်းပြီးတော့ကျူးလွန်တဲ့ပုံကိုယ်တွေလည်းပဲဒီအလူမန်းတက်ကြီးထဲမှာလာပြီးတော့စားတောက်နေထိုင်ကြတယ်အယက်သမားတွေလည်းပဲဒီထက်မှာပုံနေတာပဲပေါ့အဲ့တော့တနေ့တော့သူကသူ့ရဲ့ဒါနတင်ကုန်ကြီးတွေတွားကြည့်တဲ့အခါမှာအဲ့ဒီလိုသူ့ရဲ့ဒါနတင်ကုန်ထဲမှာစားတောက်နေတဲ့ပုံကိုယ်တွေကငါးပါးတိလမမလုံးကျုံတဲ့ပုဂ္ဂိုလ်တွေနောက်လောလတတ်တာတဲ့စားတောင်းနေတာလည်းပဲဟေလာဟာလာနဲ့ခုခေတ်လိုပြောရင်တော့တချို့ကလည်းပဲမိမိရဲ့အတွက်ညဖို့နေစာယူတဲ့အနေနဲ့ပလတ်စတစ်တွေမှာကောက်ထည့်ပြီးတော့မြင်းနေရတာစကားတပြောပြောတယောက်နဲ့တယောက်လှမ်းပြီးတော့ခွက်တွေနဲ့ခုတ်ကြလူကြရက်ကြပြီးမြင်းပြီးတော့လှူရတာကိုသိပ်ပြီးတော့စိတ်မချမ်းသာဘူးပေါ့အဲ့ဒါကြီးကိုကြည့်ပြီးတော့သူ့စိတ်ထဲမှာအော်ငါရဲ့ဌာနကိုစားတောင်းနေတဲ့ပုဂ္ဂိုလ်တွေဟာတိလဆိုလို့လည်းပဲတပားတိလတောင်မှမရှိတဲ့ပုံကိုယ်တွေနောက်ပြီးတော့စားနေတာအိန္ဒြေမရဗာမရနဲ့စကားတပြောပြောရံဖြစ်ကြထိုးကြကြိတ်ကြလူကြနဲ့စားနေကြတာတဲ့ဒီဒါနာကြီးရဲ့ငါးစိတ်ထဲမှာမနှင်းသက်လိုက်တာတဲ့ငါးစိတ်ထဲမှာပိတိသောမနတတွေမပွားစေလိုက်တာတကယ်လို့များဟိမွန်တာရဲ့မှာနေတဲ့ပိဿိတဗုဒ္ဓရဟန္တာရှင်မြတ်တွေကိုမြန်လှူရရင်တော့ကောင်းနေစွာတဲ့အဲ့ဒီလိုတွေးတော့ပြီးတော့ကြံစီတယ်ပေါ့အဲ့တော့ဒီနေရာမှာတတိထားမှာမြတ်စွာဘုရားကလည်းပဲဒါနတစ်ခုပြီးမြောက်ဖို့ဒါနတစ်ခုဝမ်းမြောက်ဝမ်းသာနဲ့အောင်မြင်ဖို့ဆိုတာတန်မှုကြီးဘာဝတောက်ကြတော့အင်္ဂါ၃ချက်နဲ့ပြည့်စုံမှအောင်မြင်တယ်တဲ့ယခုရောဓုဝရှင်ပြင်းနေကြည့်သူ့မှာပစ္စည်းဥစ္စာတွေကလည်းပဲပြည့်စုံလို့လူကျင်တန်းကျင်တဲ့စေတနာတွေကလည်းပေါ်တာဒါပေမဲ့အလူခံပုဂ္ဂိုလ်ကကောင်းကောင်းမရတဲ့အခါကျဖြစ်တယ်လို့ပဲကြွေးမွေးပြီးတော့ဒါလေးဦးပဲကုသိုလ်ယူနေရတယ်စိတ်ထဲမှာတော့ကြည်ရတာကြည်နူးမှုသိမ့်မရှိဘူးပေါ့လေယာဉ်မြေကောင်းမှလှုပ်ရတဲ့ပုဂ္ဂိုလ်ဟာလေလှုပ်ရတာစိတ်ချမ်းသာတယ်လေမကောင်းမသိရတာနဲ့လှုပ်နေရလို့ချင်းစိတ်မချမ်းသာတယ်လို့ပဲခုလည်းပဲရောဓုဝရှင်ပြင်းကြီးမှာသီလမရှိတဲ့ပုဂ္ဂိုလ်တွေအိန္ဒြေနည်းနည်းမှမရှိတဲ့ပုဂ္ဂိုလ်တွေကိုကြွေးမွေးနေရတယ်ကြည်ရတာစိတ်မချမ်းသာတဲ့ပြင်တစ်ချက်တည်းရမှာစိတ်ဆင်းရဲမှုတွေပေါ်လာတယ်အဲ့တော့မြတ်စွာဘုရားလည်းပဲအလှူဒါနတစ်ခုဖြစ်ဖို့ဆိုတာအင်္ဂါ၃ချက်နဲ့ပြည့်စုံရတယ်တဲ့။ဘာတွေတုံးဆိုတော့ဒိဏ္ဏဘေကဝေတံမူကိဘာဝသတ္တောကုလပုဒ္ဒောဘုံပုံညာပတဝတိတဲ့။ဘေကဝေမဖို့နိဗ္ဗာန်လိုလားအနုဒအနုသမီးတို့ဒိဏ္ဏ၃မျိုး၃စားကုန်သောတရားတို့ဤတံမူကိဘာဝထင်ရှားရှိခြင်းကြောင့်သတ္တောကုလပုဒ္ဒောတရားတရားနဲ့ပြည့်စုံတဲ့မျိုးသားအနုသမီးသည်ဘုံပုံညာများပြားလှစွာသောကုသိုလ်ကောင်းမှုတွေကိုပတဝတိစီပူကျိုးကိုအထုံနိုင်ပေ၏ဣတိလိုဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖရာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားလည်းပဲဟောကြားထားတာရှိတယ်မတ်ဖို့နိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့ကုသိုလ်ကောင်းမှုတစ်ခုပြီးမြောက်ဖို့အောင်မြင်ဖို့ဆိုတာတာမညာကြည့်ရင်တော့လွယ်တယ်လို့ထင်တယ်တဲ့ကိုယ်စိတ်ကိုပိဋိသောမနတ္တရီလွန်ဖုံးစေနိုင်တဲ့အင်မတန်မှများပြားလာတဲ့ကုသိုလ်ရဖို့ဟာအင်္ဂါ၃ချက်နဲ့ပြည့်စုံမှကုသိုလ်တွေများတာတဲ့ရိုးရိုးကုသိုလ်နည်းနည်းလေးရတော့ဘလို့ပြုပြုရနိုင်တာပေါ့အဲ့တော့မြတ်စွာဘုရားကနံပါတ်၁ဘာတုံးဆိုတော့တတ္ထာယတံမူကိဘာဝတတောကုလပုဒ္ဒောဘုံပုံညာပတဝတိတဲ့နံပါတ်၁အနေနဲ့ ကုသိုလ်ကောင်းမှုတစ်ခုဖြစ်ဖို့ဆိုတာတရားတရားရှိမှာတဲ့တရားတရားရှိမှာကုသိုလ်ကောင်းမှုတစ်ခုဆိုတာအောင်မြင်ထမြောက်တယ်အဲ့တော့တရားတရားဆိုတာဘာလဲဆိုတော့ဒီဖရာတရားတန်ခါတွေကိုယုံကြည်တယ်ကံကံရဲ့အကျိုးကိုယုံကြည်တယ်ပေါ့အဲ့ဒီလိုယုံကြည်မှုနဲ့လူတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမတောင်းတဘူးဥပမာအပြင်သင်္ကန်းလူတယ်သင်္ကန်းလူတဲ့အတွက်တပည့်တော်ဒီလိုသင်္ကန်းလူရတဲ့အကြောင်းသင်္ကန်းလူခြင်းအကျိုးဖြစ်တဲ့အစင်းလာခြင်းဘာဖြစ်ခြင်းတွေရပြစီလို့ယုံကြည်မှုရှိတဲ့ပုဂ္ဂိုလ်ဟာမဆုတောင်းမှုတဲ့ဆုမတောင်းမှုတဲ့ဒီအကြောင်းကိုလုပ်ရင်ဒီအကျိုးကိုကြားတယ်လို့ယုံကြည်နေလို့ရှိရင်ဆုတောင်းမှုမဖြစ်ဘူးတဲ့ဥပမာအပြင်ဒီမျိုးစေ့ကိုစိုက်ရင်ဒီတစ်ပင်ပေါက်မယ်ဆိုရင်တစ်ပင်ပေါက်ဖို့အတွက်စူးစမ်းအထောက်မှာပဲရေလောင်းမယ်ပေါင်းတင်မယ်ပြုစုမယ်ဓာကြီးကိုမျိုးစေ့ဤဒီတိုင်းပြစ်ချပြီးတော့တစ်ပင်ပေါက်ပြရစီလို့ဆုတောင်းနေလဲပဲအလကားပဲဒါသဒ္ဓါတရားမရှိဘူးလို့ဒီလိုခေါ်ရဒါကြောင့်မို့သဒ္ဓါတရားရှိတဲ့ပုဂ္ဂိုလ်ကယုံကြည်မှုအပြည့်အဝရှိတယ်ယုံကြည်မှုဆိုတာကောင်းတာလုပ်ရင်ကောင်းကျိုးရတယ်မကောင်းတာလုပ်ရင်မကောင်းကျိုးရတယ်လို့ဒီလိုယုံကြည်တယ်ပေါ့ကြောင်းညံပြန်လိုက်ပေါ့ဆူတောင်းနေတဲ့ပုဂ္ဂိုလ်တွေကဘာလို့ဆိုတော့ကိုယ့်ကိုယ်ကိုယုံကြည်မှုမရှိလို့ဆူတောင်းနေရတာအဲ့တော့မြတ်စွာဘုရားကကုသိုလ်ကောင်းမှုတစ်ခုပြုဖို့ဆိုတာဖြစ်ဖို့ဆိုတာဝမ်းမြောက်ဝမ်းသာနဲ့ကုသိုလ်ကောင်းမှုတွေအများကြီးဖြည့်ဖို့နိုင်မှုဆိုတာတဲ့တရားတရားအစစ်ရှိရတယ်တရားတရားအစစ်ရှိတဲ့မျိုးသားမျိုးသမီးဆိုတာဘာလက္ခဏာရှိတုံးဆိုတော့ဒီယဟန်တန်ဃာတွေစီကတ်တဲ့အခါမှာလည်းပဲသီလသမာဓိပညာတကယ်ရှိတဲ့ယဟန်တန်ဃာကိုစီကတ်တယ်အဲ့ဒါတရားတရားအစစ်ပဲဒီလိုမှမဟုတ်ဘဲနဲ့နာမည်ကြိုကြားမှုတွေဂုံပကဒနာတွေနဲ့လိုက်ပြီးတော့စီးပွားရေးလိုချင်လို့စသည်ဖြင့်ဒီလိုရည်ရွယ်ချက်တွေနဲ့ဒါမှမဟုတ်လည်းပဲနာမည်ကြိုကြားလို့ဒီလိုအောင်မြင်မှုကြိုကြားမှုတွေကိုနောက်လိုက်ပြီးတော့တွားပြီးတော့ယဟန်တန်ဃာတွေကိုစီကတ်လို့ရှိရင်ဒီမျိုးသားမျိုးသမီးကတရားတရားအစစ်မဟုတ်ဘူးတဲ့အတုတဲ့အဲ့တော့ဒီလိုအတုရှိလို့ရှိရင်လည်းပဲကုသိုလ်ကောင်းမှုတွေများများကြီးမရဘူးတဲ့အစစ်ရှိမှကုသိုလ်ကောင်းမှုစစ်စစ်တွေများများရတယ်တဲ့နောက်တစ်ချက်ကသဒ္ဓါတရားရှိတဲ့သဒ္ဓါတရားအစစ်ရှိတဲ့အမျိုးသားမျိုးသမီးကိုဘာလက္ခဏာနဲ့ခွဲမလဲဆိုတော့တရားနာပြီဆိုလို့ရှိရင်လည်းနာမည်ကြိုကြားမှုတွေအဘဲဆရာတော်ဟောတဲ့စသဖြင့်နာမည်ကြိုကြားမှုနောက်ကိုမလိုက်ဖဲနဲ့ဒီတရားကိုနာယူလိုက်လို့ရှိရင်ကိုယ်တန်တယ်မှာအသိဉာဏ်တွေတိုးလာပြီးတော့မကောင်းတာတွေကိုမလုပ်ချင်းစိတ်ကောင်းတာတွေကိုတိုးပြီးတော့လှုပ်ချင်စိတ်တွေပေါက်ပြီးတော့အသိဉာဏ်တွေမတည်သေးတာတွေသိလာပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့အသိဉာဏ်တွေရင့်ကျက်လာမယ်ဆိုရင်အဲ့ဒီလိုတရားမျိုးကိုနာယူခြင်းနဲ့အဲ့ဒီလိုမျိုးသားမျိုးသမီးကတရားတရားအစစ်ရှိတယ်လို့ဆုံးဖြတ်လို့ရပါတယ်ဒီလိုမှမဟုတ်ပဲနဲ့နာမည်ကျော်လို့အဘယ်ဆရာတော်ဟောမှာလဲစသည်ဖြင့်အတန်ကောင်းလို့လိုက်ပြီးတော့တရားနာတယ်ဆိုရင်ဒီမျိုးသားမျိုးသမီးရဲ့တရားတရားအစစ်မဟုတ်ဘူးတဲ့အဲ့ဒီလိုအစစ်မဟုတ်ဘဲနဲ့အတုဖြစ်တဲ့တရားတရားနဲ့တရားနိုင်ရင်သူ့တဏ္ဍာမှာကုသိုလ်ကလည်းပဲနည်းသွားတာပဲတဲ့ဒါကြောင့်မို့တရားနာပြီဆိုရင်ကုအတွက်အကုသိုလ်တွေထက်တဲ့လောက်ကင်းပြီးတော့ကုသိုလ်တွေတိုးပွားသလားအသိဉာဏ်တွေဘုသူဒ္ဓတွေတိုးလာသလားဒီလိုတိုးခြင်းလို့တရားနာယူတယ်ဆိုလို့ရှိရင်ဒီမျိုးသားမျိုးသမီးကတရားတရားအစစ်ရှိတယ်လို့ခေါ်ပါတယ်အဲ့ဒီလိုတရားတရားအစစ်ရှိမှလည်းပဲကုသိုလ်စစ်စစ်တွေများများတိုးပွားတယ်တဲ့မြတ်စွာဘုရားကနောက်ပြီးတော့အလှဒါနပြုတဲ့အခါမှာလည်းပဲတရားတရားအစစ်ရှိတဲ့ပုဂ္ဂိုလ်ကဘာတော့ဆိုတော့မုတ်တစာကတဲ့လွတ်လွတ်ကျွတ်ကျွတ်ကိုစွန့်ပစ်လိုက်တယ်ဥပမာအပြင်တန်ဃာတော်ရှင်မြတ်တွေကိုဆွမ်းလူတယ်ဆွမ်းလူလိုက်လို့ရှိရင်လွတ်လွတ်ကျွတ်ကျွတ်စွန့်လူတယ်ဆိုတော့ဘာတော့ဆိုတော့တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ဆွမ်းကိုဖုံးပေးပြီးတော့ချမ်းသာပါစေဆိုတဲ့တန်ဃာတော်ရှင်မြတ်တွေချမ်းသာစေလိုတဲ့မေတ္တာစေတနာနဲ့လွတ်လွတ်ကျွတ်ကျွတ်ကိုလှူပစ်လိုက်ရင်အဲ့ဒါတရားတရားအစစ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ငါတို့ဒီလိုလှူလို့ရှိရင်စီးပွားရေးတက်တဲ့ဒီလိုလှူလို့မှမကောင်းလို့ရှိရင်ဒီလိုလှူမှမလှူလို့ရှိရင်ငါတို့ကိုဘေးရကဲ့ရဲ့ပါလိမ့်မယ်ဒီလိုလှူလို့ရှိရင်ငါတို့ကိုလူတွေရဲ့ချီးမွမ်းလိမ့်မယ်စသည်ဖြင့်ဒီလိုပေါ့ရလူလူမှုတွေလောဘတွေချံယံပြီးတော့တို့မဟုတ်သူများကဲ့ရဲ့မှာဆိုတဲ့ဒေါသတွေဒေါမနတာတွေချံယံပြီးတော့လှူလို့ရှိရင်အဲ့ဒီမျိုးသားမျိုးသမီးရဲ့အလှူဟာတရားတရားအစစ်မဟုတ်ဘူးတဲ့အဲ့ဒါဆိုရင်ကုသိုလ်နည်းတယ်တဲ့ဒါကြောင့်မို့တရားတရားစစ်မစစ်ဆိုတာမုတ်တစာကလွတ်လွတ်ကျွတ်ကျွတ်ကြီးလှူတာလားဆိုတာကိုကြည့်ပြီးတော့တရားတရားစစ်မစစ်တဲ့မြတ်စွာဘုရားကသူ့ရဲ့တရားတော်တွေမှာအားလုံးခြုံပြီးတော့တိတိကျကျဟောထားပါတယ်ဒါပေမဲ့ခေတ်ကာလလျောက်အသိဉာဏ်တွေရဲ့တစ်ဆင့်တစ်ဆင့်လွဲမှားသွားတဲ့အခါမှာလှူတယ်ဆိုလို့ရှိရင်တရားတရားစစ်လို့ဒီလိုပဲပြောကြတယ်မြတ်စွာဘုရားကတော့ဒီလိုမသုံးသက်ဘူးလွတ်လွတ်ကျွတ်ကျွတ်လှူကြတဲ့ကိုယ့်အတွက်အနှောင်ဖွဲ့တွေဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းတွေမလုံးကြနဲ့တဲ့ဒီလိုလှူလို့ရှိရင်ဒီအကျိုးရတယ်ဆိုတာစိတ်မညွတ်လည်းပဲသူကသူဖြစ်တယ်တဲ့ကံသဘောတရားရ။ဒါကြောင့်မို့တရားတရားအစစ်ရှိအောင်လုပ်ကြ။တရားတရားအစစ်ရှိမှလည်းပဲကုသိုလ်တွေများများစီးပူးနိုင်တယ်လို့အဲ့တော့ကုသိုလ်ကောင်းမှုဖြစ်ဖို့အတွက်တရားတရားအရေးကြီးတယ်ပေါ့။ဒါကြောင့်မို့တချို့ကြည့်ပေါ့စီးပွားဥစ္စာတွေအများကြီးတိုးတက်နေတယ်။ဒါဝိမဲ့လို့ရေရွာကြီးကြီးလိုက်လို့ရှိရင်လည်းပဲစာသင်ကျောင်းဆောက်ဖို့ဆိုရင်နောက်တွန့်နေတယ်။ ကျမ်းမာရေးအတွက်ခြေသေးကန်းတွေဘာတွေလှူဖို့ဆိုရင်နောက်ဆုံးနေတယ်ကိုယ့်ရဲ့ဘာသာရေးသာသနာရေးအတွက်တိုးတက်ဖို့လှူကြဆိုဆိုရင်နောက်တွန်နေတယ်စီးစင်ဥစ္စာတွေကတော့ပေါ်လိုက်တာလှူစရာတွေအများကြီးရှိတယ်အဲ့ဒါကုသိုလ်ဘာလို့မရတာတော့ကုသိုလ်ဘာလို့မဖြစ်တာတော့ဆိုကောက်ချက်ချင်တရားတရားအစ်စ်မရှိလို့လို့ဒီလိုပဲကောက်ချက်ချက်လို့ရပါတယ်ဒါကြောင့်မို့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်လိုက်ပါတရားတရားမရှိလို့ကုသိုလ်မလုံနိုင်တဲ့ပုံစံတွေကုသိုလ်အစ်စ်မရတာတွေအများကြီးပဲတဲ့ဒါကြောင့်မို့ကုသိုလ်စစ်ဖို့ကုသိုလ်စစ်နဲ့ဒီတရားတရားစစ်စစ်နဲ့ကုသိုလ်ရနိုင်မှုဆိုတာကုသိုလ်ရဖို့အခွင့်အရေးဆိုတာတရားတရားစစ်ဖို့လည်းလိုတယ်လို့ပြန်ပြီးတော့ကောက်ချက်ချလို့ရတယ်။နောက်ဒုတိယပါတော့ဆိုတော့တတ္တရာဘိကဝေသံမူပိဘာဝတတောကုလဘုဒ္ဓဘုံဘုံညံပတဝတိ။တေယဓမ္မတဘိကဝေသံမူပိဘာဝတတောကုလဘုဒ္ဓဘုံဘုံညံပတဝတိ။နံပါတ်နဲ့တရားတရားတော့ရှိပါရဲ့တဲ့။ပစ္စည်းဥစ္စာကလှူစရာမရှိဘူးဆိုရင်လည်းကုသိုလ်ကောင်းမှုတခုမထမြောက်နိုင်ဘူးတဲ့။ဒီနေ့ကြည်ကုန်းရွာတက္ကရာကမတွေဆွမ်းစံတော်တွေလှူကြတယ်။ဆွမ်းကတ်ကြတယ်ဆိုတော့ကို့မှာဆွမ်းအားရှိတဲ့လောက်လှူနိုင်တဲ့ဝိထုရှိလို့ဒီလူပဲဝိထုတာမရှိဘူးဆိုရင်တရားတရားဘလောက်ကောင်းကောင်းတန်ခါတော်ရှင်ရက်တွေကိုဘလောက်ပဲလှူဒန်းခြင်းလှူဒန်းခြင်းတရားတရားသာရှိပြီးတော့ပစ္စည်းမရှိရင်လည်းကုသိုလ်ကောင်းမှုတစ်ခုဆိုတာမထမြောက်ဘူးတဲ့။ဒါကြောင့်မို့တရားတက်ခြင်းပစ္စည်းဥစ္စာလည်းပဲရှာဖွေထားရတယ်။ဒါကြောင့်မို့ပစ္စည်းဥစ္စာရှိမှလည်းပဲလှူဒါနတစ်ခုကုသိုလ်ကောင်းမှုတစ်ခုဟာထမြောက်ပါတယ်။တချို့ပုဂ္ဂိုလ်တွေမျိုးသားမျိုးသမီးတွေတရားတရားလည်းပဲကောင်းကြစိတ်ထားလေးတွေလည်းကောင်းကြဒါပေမဲ့လို့မိမိတို့မှမှပစ္စည်းဥစ္စာကမရှိတဲ့အခါမှာတနေ့လုံးမှတနေ့စားတဲ့အခါမှာသူများတွေလူတလူမလူနိုင်ဘူးသူများတွေရက်ရှည်သွားပြီးတော့တရားထိုင်တဲ့အခါမှာကိုယ်မဝန်းစားအတွက်ဝမ်းရည်တွေရှိနေတော့တရားမထိုင်နိုင်သီလလည်းပဲသွားပြီးတော့ဥပုံမဆောင်နိုင်နဲ့ဒါရီကဘာတော့ဆိုတော့ကိုယ်မှတရားဓမ္မဆိုတဲ့လူပဲဝတ္ထုလည်းရှိအောင်ပါတဲ့မရှိလို့ရှိရင်ကုသိုလ်များကြီးယူလို့မလွယ်ဘူးတဲ့ကောင်းပြီတရားတရားလည်းပဲရှိပါရဲ့ကို့မှာလှူစရာတန်းစရာလည်းရှိပါရဲ့နံပါတ်3ဘာလဲတဲ့လူအသေးဆုံးဆိုတော့တေယဓမ္မနံဘိကဝေတတိနေယနံဘိကဝေသံမူပိဘာဝသတ္တောကုလဘုဒ္ဓဘုံဘုံညံပတဝတိတဲ့တိလတမာရီပညာရှိတဲ့အလူခံပုဂ္ဂိုလ်တွေကလည်းပဲရှိအောင်ပါတဲ့တချို့ဆိုတရားတရားလည်းရှိရဲ့ပစ္စည်းဥစ္စာလည်းရှိရဲ့ဒါရင်မလို့ကိုလူတန်းလိုက်တဲ့ပစ္စည်းကိုတကယ်ကိုပဲအကျိုးများတဲ့နေရာမရှိတဲ့အတွက်အလှကံပုဂ္ဂိုလ်တွေမရှိတဲ့အတွက်လူမဖြစ်မြောက်တာတွေအများကြီးပဲတဲ့ဥပမာအပြင်နိုင်ငံခြားသွားရောက်နေတဲ့မြန်မာတွေပေါ့ကထိန်ခင်းချိန်မှာဆိုရင်သူတို့မြန်မာနိုင်ငံနေကထိန်နိုင်ငံနေမှာပြီးတော့လှူကြတယ်ဝါဆိုနိုင်ငံနေမြန်မာနိုင်ငံနေယူသွားကြတယ်ဒါပေမဲ့ဟိုမှာအလှကံပုဂ္ဂိုလ်ရှားပါတဲ့အတွက်ရိုးရိုးထေရဝါဒဘုန်းကြီးတွေသိရှားတဲ့အတွက်တခါတည်းဘောင်းမီတွေဝင့်ထားတဲ့မဟာယာနဘုန်းကြီးတွေလှူရတာလည်းပဲရှိတယ်အဲ့တော့အလှူခံပုဂ္ဂိုလ်ဆိုတာမြန်မာနိုင်ငံမှာတည်သတ္တမာတိပညာတွေရှိပြီးတော့မြင့်မြတ်တဲ့အလှူခံပုဂ္ဂိုလ်တွေများနေပြီမဲ့လို့မြန်မာနိုင်ငံကျော်သွားပြီဆိုရင်တော်တော်ရှားပါသွားတယ်တချို့နိုင်ငံတွေမှာဆိုရှိတောင်မရှိဘူးတဲ့အဲ့ဒီလိုနေရာမျိုးမှာသွားပြီးတော့ကထိန်ခင်းနေမှာတဲ့တန်ခါတရာလောက်ဆုံးကတ်ချင်မှာတဲ့ဆိုဘလို့နီးနေမှာမဖြစ်နိုင်ဘူးပေါ့ဒါကြောင့်မြတ်စွာဘုရားကကုသိုလ်ကောင်းမှုတစ်ခုကြီးကြီးကျယ်ကျယ်စုစည်းခြင်းလို့ရှိရင်တရားတရားလည်းပဲအစ်စ်ရှိမှာတဲ့နောက်ပြီးတော့လူပဲဝတ္ထုကလည်းထက်တဲ့လောက်ပြည့်စုံမှားတယ်။အလူကံပုဂ္ဂိုလ်ကြီးညိုစရာကောင်းတဲ့သီလသမားကြီးပညာရှိတဲ့လူကံပုဂ္ဂိုလ်တွေလည်းပဲရှိအောင်မှားတဲ့။အဲ့ဒီအလူပွဲတစ်ခုဟာကုသိုလ်တွေအများကြီးရနိုင်တယ်။သဘုံပုံညာပတဝတိတဲ့။ဒါကြောင့်မို့မြတ်စွာဘုရားကတိဏ္ဏဘိကဝေတံမူပိဘာဝသတ္တောကုလဘုဒ္ဓောဘဟုံပုံညာပတဝတိဘေကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တိဏ္ဏသုံးမျိုးသုံးစားကုန်သောတရားတို့ဤတံမူပိဘာဝထင်ရှားရှိခြင်းကြောင့်တတော်ကုလဘုဒ္ဓတရားတရားနှင့်ပြည့်စုံတဲ့မြို့သားမြို့သမီးတို့ဘုံပုံဉဏ်များပြားလှစွာသောကြီးမားလှစွာသောကုသိုလ်ကောင်းမှုတွေကိုပတဝတိကောင်းစွာမသွေစီပူအားထုတ်နိုင်ပေ၏ဤတိသို့ဘဂဝါသောတော်ကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဒါကြောင့်မို့ကုသိုလ်ကောင်းမှုတစ်ခုဖြစ်ဖို့ဆိုတာတရားတရားလည်းပဲအစ်စ်ရှိအောင်မှတရားတရားအစ်စ်မရှိရင်ကုသိုလ်ကောင်းမှုကနည်းတယ်ပေါ့ပစ္စည်းတွေကကုန်သွားတယ်ကုသိုလ်ကတိတ်ပြီးတော့နည်းနည်းလေးပဲရတယ်ပေါ့မပြောတလောက်နဲ့ရတယ်နောက်ပြီးတော့ပစ္စည်းဦးလည်းရှိအောင်မှကိုကြည်ညိုတဲ့သီလသမာဓိပညာရှိတဲ့အလူခံပုဂ္ဂိုလ်နဲ့လည်းပဲတွေ့အောင်မှကုသိုလ်ကောင်းမှုတစ်ခုထားမြောက်တယ်တဲ့သင်တို့လွယ်ကူတယ်မထင်နဲ့လို့မြတ်စွာဘုရားကဒီလိုဆိုလိုရင်းဖြစ်ပါတယ်စက္ကူလည်းပဲကြည့်ပေါ့ရောဓုဝရှင်ရှင်ကြီးသူရဲ့ဒါနာတင်ကုန်ကြီးကိုကြည်ပြီးတော့စားနေတောက်နေတဲ့ပုဂ္ဂိုလ်ရဲ့သီလမရှိတာတွေအိန္ဒြေတစ်စက်မှမရှိတာတွေကြည်ပြီးတော့ဝမ်းသာရမယ်ဆိုတာစိတ်ညစ်မှုတောင်ဖြစ်သွားတယ်။ ဖြစ်သွားတော့ပုဂ္ဂိုလ်ရဲ့သီလမရှိတာတွေအိန္ဒိယတဲ့မှာမရှိတာတွေကြည်ပြီးတော့ဝန်တာရမယ်ဆိုဆင်းရဲမှုတော့ဖြစ်သွားတယ်ဖြစ်သွားတော့သူဟာသွားပြီးတော့သူ့ရဲ့မိဖုရားကြီးတဲ့သမုဒ္ဒဝိဇ္ဇာမိဖုရားနဲ့တိုင်နေနေပေါ့တိုင်နေတော့မိဖုရားကြီးရဲ့လည်းညံပင်ညာရှိတော့အာမဖြစ်နိုင်တာတွေပြောနေတယ်လို့မပြောဘဲနဲ့ကုညီပေးတယ်ဘယ်လိုပြောတော့ဆိုတော့မာစိန်တေတမဟာရာဇာရှင်မင်း ပုဗ္ဗာနိပေတိတဝါပုဇိကဗုဒ္ဓိနိမန္တိတဝါတိတံအာကတကာလေတပ္ပပရိက္ခာရသမ္မနာကတံသမ္မနာကတဒါနံတတမာတဲ့ရှင်မင်းကြီးတဲ့စိတ်ထဲမှာတိတ်ပြီးတော့ပူဆွေးမနေပါနဲ့ကျွန်ုပ်တို့ရဲ့ဒါတပ္ပဒါနဗလတဲ့ကျွန်ုပ်တို့လူမဲ့ပစ္စည်းတွေဟာတန့်ရှင်းစင်ကြယ်ပါတယ်တဲ့ဒီဒါနပစ္စည်းတွေကဘာလို့ဆိုတိုင်းလူပြည်သားတွေပေါ်မတရားအခွန်ကောက်ထားတာမဟုတ်ဘူးလက်စားပြီးတော့ရထားတဲ့ပစ္စည်းဝတ္ထုတွေမဟုတ်ဘူးတဲ့တန့်ရှင်းစင်ကြယ်ပြီးတော့တရားသဖြင့်ဤသူတွေကနေကြည်ပြူလို့ပေးထားတဲ့ပစ္စည်းတွေအဲ့တော့လူပဲဝတ္ထုတွေကလည်းပဲသိပ်ပြီးတော့တန့်ရှင်းစင်ကြယ်တယ်တဲ့အဲ့ဒီစွမ်းအားလည်းပဲရှိနေတယ်တဲ့အာမငေပါနဲ့မင်းမြတ်တဲ့အဲ့တော့မြေဖျားကြီးရဲ့သူ့ရဲ့ဒီရှင်ပြန်ကြီးသူ့ရဲ့မောင်တော်ဖြစ်တဲ့ရှင်ပြန်ကြီးကိုပြန်ပြီးတော့နှစ်သိမ့်ပြီးတော့အားပေးနေတာဒါလည်းပဲထုံးစံပါပဲဒီပညာနဲ့တဲ့အမျိုးသမီးတွေကြတော့အမျိုးသားတွေဘာတွေဒုက္ခရောက်တဲ့အခါမှာမကူညီနိုင်ဘူးပေါ့တခါတည်းရန်အပြည့်စကားတောင်ပြောတတ်တယ်ခုတော့ကြည်ပုံမဟုတ်ဘူးသမုဒ္ဒဝိဇ္ဇာမြေပြားကြီးရှင်းမင်းကြီးတဲ့အားမလျှော့ပါနဲ့တဲ့ကျွန်ုပ်တို့ခုလူတန်းနဲ့ပစ္စည်းတွေဆိုတာတိတ်ပြီးတော့တန့်ရှင်းစင်ကြယ်တယ်တဲ့တမ္မာအာဇီဝနဲ့တိုင်းမပြည်သူတွေကကြည်ပြူလို့ကျွန်ုပ်တို့ရထားတဲ့ပစ္စည်းမတရားသိမ်းပိုက်ထားတဲ့ပစ္စည်းမဟုတ်ဘူးတဲ့လက်စားလို့ရထားတဲ့ပစ္စည်းမဟုတ်ဘူးအဲ့တော့ဓာတ္တဝဝတ္ထုတွေလည်းပဲတိတ်ပြီးတော့စင်ကြယ်နေတယ်တဲ့နောက်ပြီးတော့သီလပလီနာတဲ့ကျွန်ုပ်တို့မှလည်းပဲကိုချင်းသီလတွေသိပ်ပြီးတော့စင်ကြယ်တယ်တဲ့ပါဏာတိပါဒဆိုလို့ရှိရင်လည်းပဲသူရဲ့စိတ်လေးချင်းလေးတောင်မှသေစီလိုတဲ့စိတ်နဲ့မတက်ဖူးဘူးတဲ့အဋ္ဌိဏဒါနသူများပစ္စည်းဆိုလို့ရှိရင်လည်းပဲမွေးကိုကန်ရမလို့မွေးစိုးမွေးဟောက်ကိုကန်ရမလို့ကြောက်တယ်တဲ့သူများပစ္စည်းကိုတိုင်းလူပိတာပစ္စည်းကိုပဲအာနာနဲ့မတရားမသိမ့်ကြည့်ဘူးတဲ့နောက်ပြီးတော့ကာမိတုမိစ္ဆာဇာတာသူတို့ကကာမရားတွေကိုလည်းပဲမဖြည့်ဆည်းဘူးမုဒဝါဒမုဒစကားကိုလည်းပဲပြောချင်လို့တောင်မှလိန်လေပြီးတော့မပြောဘူးတဲ့သူရမေတွေကတေရရက်တွေဒါတွေကိုလည်းပဲဝေးဝေးရချောင်းချင်တယ်အဲ့တော့ကျွန်တို့မှသီလစွမ်းအားလည်းပဲရှိတယ်နံပါတ်1လူဝေဝတ္ထုစင်ကြယ်တဲ့စွမ်းအားလည်းပဲရှိတယ်နံပါတ်2သီလစွမ်းအားလည်းပဲရှိတယ်နောက်ပြီးတော့သစ္စာဗလတဲ့ကျွန်တို့သစ္စာဆိုမယ်တဲ့ကျွန်တို့မှသီလလည်းပဲရှိနောက်ပြီးတော့သီလရှိတဲ့အပြင်မှာပစ္စည်းဝတ္ထုတွေရလည်းပဲတန့်ရှင်းစင်ကြယ်နေတော့သစ္စာဆိုလိုက်လို့ချင်းသစ္စာဆွမ်းအားတွေလည်းပဲပြည့်လာတာအဲ့တော့ဒီလိုသစ္စာဆိုရင်ဆိုပြီးတော့ပန်းတွေကိုမြှောက်ပြီးတော့ပိစိကဗုဒ္ဓတွေကိုလှမ်းပင်လို့ချင်းကြွလာနိုင်ပါတယ်တဲ့အဲ့တော့ပိစိကဗုဒ္ဓတွေကြွလာတဲ့အခါရဟန္တာရှင်တွေကြွတဲ့အခါကျွန်တို့ဒါနပြုကြတာပေါ့ဆိုပြီးတော့မိဖုရားရဲ့သူ့ရဲ့စိတ်မကောင်းဖြစ်နေတဲ့သူ့ရဲ့မောင်တော်ဖြစ်တဲ့ရောသူဝရှင်ပြန်ကိုအားပေးစကားပြောတယ်အဲ့တော့ရှင်ပြန်ကြီးကလည်းစိတ်သက်တည်တက်ကြွလာတယ်ဟာဟုတ်တာပဲငါဒီလိုကြံမှန်နေလို့တော့ဘယ်ဖြစ်မှလဲဆိုပြီးတော့တိုင်းသူပြည်သားတွေကိုမျိုးတွေကိုစီလှဲ့ပြီးတော့တီးခိုင်းတယ်ပေါ့အားလုံးကိုချင်းတီတာဆောက်တည်ကြဆိုပြီးတော့စီနဲ့လှဲ့ပြီးတော့တီးခိုင်းတယ်အဲ့တော့မျိုးသူလူသားတွေကလည်းပဲသူတို့ရဲ့ရှင်ပြန်နဲ့မိဖုရားကိုအင်မတန်မှချစ်မြတ်လို့တော့ရှင်ပြန်နဲ့မိဖုရားပြောတဲ့အတိုင်း၅ပါးတီလာကိုကိုစီကိုစီဆောက်တည်ပြီးတော့တီလာလုံးချောင်းအောင်နေကြတယ်ပေါ့နောက်ပြီးတော့နန်းတွင်းသူတွေကိုလည်းပဲနန်းတွင်းထဲမှာရှိနေတဲ့အားလုံးမူမတ်တွေရောအာလုံပရိသတ်တွေကိုရှစ်ပါးတိလာဆောက်တည်ပြီးတော့ဥပုပ်ဝင်ခိုင်းနေပေါ့အဲ့တော့အာလုံရှစ်ပါးတိလာတွေဆောက်တည်ပြီးတော့တိလာလည်းပဲဆင်ကျေနေကြတယ်အဲ့ဒီအချိန်မှာဘာလုပ်တော့ဆိုတော့ဒီရွှေကြုတ်ထဲမှာမျက်လေးပန်းတွေကိုထည့်ပြီးတော့နန်းငယ်ခြင်းကိုဆင်းသွားကြတယ်မင်းမိရနှစ်ပါးဆင်းပြီးတော့ဘာလုပ်တော့ဆိုတော့အရှိရက်မှာလှည့်ပြီးတော့ရှစ်ခိုးတယ်ပေါ့ထီချင်းကြီး၅ပါးနဲ့ရှစ်ခိုးပြီးတော့ဘလို့ဒိဋ္ဌံသစ္စာပြုကြတော့ဆိုတော့ဘုရားဒီမာယာတိတာယသစီတန်တိအရဟံတောအာဂန္ဓဝသူဝေတုတ်တံဘိက္ခံကန္တန္တုအမာကံနဲ့အရှိရက်ကိုလက်ဥချီပြီးတော့မင်းမိပြန်နှစ်ပါးတစ္ဆာတုဒိဋ္ဌံရတယ်အရှိလောကထက်မှာအတဝမြင်ပြီးမြေကြီးမှာကင်းဝေးစင်ဖြူတဲ့ဉာဏ်နာရှင်မြတ်တွေညာတကယ်လို့ရှိကြရင်ဘုရားတဲ့တပည့်တော်တို့တနာဆောက်ချောက်ချင်းမြော်တော်အပြင်တပည့်တော်တို့ရဲ့ရောဓုဝနေပြည်ကိုကြွရောက်ပြီးတော့တပည့်တော်တို့စေတနာသုံးတန်ကြာထမ်းပြီးတော့လှူဒန်းမယ်ဟောဒီတန်ရှင်းစင်ကြယ်တဲ့ဘောဇဉ်ဆွမ်းကိုကြွရောက်ပြီးတော့လှူခံတော်မူကြပါဖေယားလို့အရှိရက်ကိုလက်အုပ်ချီးပြီးတော့မင်းနဲ့မိပြမျက်လေးပန်းခုနှစ်ဆုပ်ကိုကောင်းကင်မြောက်ပြစ်လိုက်တယ်ပေါ့ ဒါပေမဲ့လို့အရှင်းရဲ့မှာယန္နာရှင်မြတ်ဒီပိစိကဗုဒ္ဓရှင်မြတ်ဒီမရှိတော့မနဲ့မှာဆုံးပွဲတွေပါဒီပြင်ထားပြီမဲ့တပါးမှကြွမလားဒါလည်းသူတို့ကစိတ်တဲ့မလျှော့ဘူးနောက်ရက်ကျတော့တခါတောင်ရက်ကိုလည်းဟုတ်ချီပြီးတော့အဲ့ဒီလိုဒိဋ္ဌံနေတောင်ရက်ကလည်းပဲတပါးမှကြွမလားနောက်တတိယနေ့ကျတော့အနောက်ရက်ကိုလှည့်ပြီးတော့ရှစ်ခိုးပြီးတော့ဒိဋ္ဌံနေတယ်အနောက်ရက်ကလည်းပဲတပါးမှကြွမလားနောက်ဆုံးတော့မြောက်ရက်ပေါ့မြောက်ရဲ့မှာတကယ်လို့ညရဟန္တာရှင်မြတ်တွေပိစိကဗုဒ္ဓရှင်မြတ်တွေရှိခဲ့လို့ရှင်ဗျာတဲ့တပည့်တော်တို့ရဲ့စေတနာတရားတရားကိုတနာစောင့်ရှောက်ချင်းညတော်အပြင်တပည့်တော်တို့စေတနာသုံးတန်ထက်တန်လူတန်းနဲ့ဟောဒီတန်ရှင်းတဲ့ဘောဇဉ်ဆွမ်းကိုလာရောက်ပြီးတော့အလှခံရပါဆိုနောက်ဆုံးရက်ကျတော့မြောက်ရဲ့ကိုရှစ်ခိုးပြီးတော့ဒိဋ္ဌံပြီးတော့ပန်းခွန်နဲ့ဆုပ်မျက်လေးပန်းခွန်နဲ့ဆုပ်မြောက်တင်လိုက်အဲ့တော့မျက်လေးပန်းခွန်နဲ့ဆုပ်ကမြောက်ရဲ့သွားတဲ့အခါမှာမြောက်ရဲ့မှာဣမဝန္တာတောင်းနန္ဒမူလကတောင်ဝမ်းမှာပိဿကဗုဒ္ဓရှင်မြတ်900တည်င်းသုံးနေတာရှိတယ်။အဲ့ဒီပိဿကဗုဒ္ဓ900ရဲ့အပေါ်မှာပန်းနေသွားပြီးတော့တည်နေတော့တာပဲ။သူတို့ရဲ့တစ္ဆာအား၊သီလအား၊ဓာတ္တဝတ္ထု၊လူပွေဝတ္ထု၊တန်ရှင်းစင်ကြယ်တဲ့အားတွေကြောင့်မို့အဲ့ဒီပန်းဟာပိဿကဗုဒ္ဓရှင်မြတ်တွေရဲ့ကောင်းမွန်သွားတည်နေတယ်ပေါ့။တည်နေတော့ကြီးဆုံးပိဿကဗုဒ္ဓရဲ့ဆင်ကျင်လိုက်တဲ့အခါမှာ"ဩ၊ရောဓုဝတိဝိတန်ရောဓုဝနေပြီတော်ကရောဓုဝရှင်ပြင်းနဲ့သမုဒ္ဒဝိဇ္ဇာမိဗျာ"အလူကံပုဂ္ဂိုလ်တွေကိုမျောလဲ့နေပါလားလို့သိတော့ပိဿကဗုဒ္ဓရှင်မြတ်ခုနှစ်ပါးကိုတိုက်တွန်းနေပေါ့ငါရှင်တို့သွားပြီးတော့ချီးမြှောက်လိုက်ကြရှင်ပြင်းနဲ့မိဖုရားတို့သူတို့ရဲ့စေတနာအားတွေကတိတ်ပြီးတော့ထက်တန်နေတယ်ကဲကြွကြပြီတော့ဆိုပြီးတော့ပိဿကဗုဒ္ဓခုနှစ်ပါးကိုတွတ်လိုက်တယ်ပေါ့ပိဿကဗုဒ္ဓရဟန္တာခုနှစ်ပါးကလည်းပဲတပိတ်ကလေးတွေလွယ်ပြီးတော့ကောင်းကင်ကြီးနဲ့ကြွလာတယ်ပေါ့ကြွလာပြီးတော့နန်းတော်ရဲ့တရားပေါ့ဆင်တော်ဟာရှင်ပိစိကဗုဒ္ဓကြွလာတဲ့လူရှင်ပြင်းနဲ့မိပြဝမ်းသာလိုက်တာသူတို့ရဲ့တစ္ဆာအားသီလအားလူပဲဝတ္ထုမတန်မရှင်းရတဲ့ပစ္စည်းအားတွေမဟုတ်ဘဲနဲ့တန်ရှင်းစင်ကြယ်တဲ့ပစ္စည်းအားတွေကြောင့်ကြွလာတယ်ဆိုပြီးတော့ဝမ်းတက်ဝမ်းသာနဲ့ပိစိကဗုဒ္ဓရှင်မြတ်တွေကိုနမ်းမောပင့်ပင့်ပြီးတော့ဆွနေပါလေကကပ်ပြီးတဲ့အခါမှာလည်းပဲတရက်လည်းအာမရနောက်ရက်နေပါအောင်ဖျားတရက်လည်းအာမရနောက်ရက်နေပါအောင်ဖျားဆိုပြီးတော့ခုနှစ်ရက်တည်းရောက်သွားတယ်ဒါလည်းပဲတက္ကရာမကြီးကြီးကုန်းရွာတက္ကရာမကြီးတတိထားပေါ့နော်အဲ့တော့ကိုကြည်ညိုတဲ့ပုံကိုယ်တွေကိုဆုံးကက်ရတယ်ဆိုတာအားမရဘူးဆိုတာဒါကောက်ချက်ချလို့ရတယ်။ကိုယ့်ရဲ့တဏ္ဍာမှာလည်းပဲဘယ်တဏ္ဍာကိုပဲကက်ကက်ပေါ့။တဏ္ဍာတော်ရှင်မြတ်တွေကိုကက်ပြီးရင်ကက်ချင်ရင်ဆိုတာဒါမိမိတို့ရဲ့တရားတရားအားတွေတိုးတက်လာတယ်လို့ဒီလိုကောက်ချက်ချလို့ရတယ်။တခါကက်ပြီးရင်မကက်ချင်တော့ဘူးဆိုလို့ချင်းဒါမိမိတို့ရဲ့တရားတရားကျလာတယ်ပေါ့။ခုလည်းပဲမင်းနဲ့မိဖုရားရှင်ပိစိကဗုဒ္ဓတွေကိုတရက်နဲ့ရှောက်လိုက်တာနောက်ဆုံး9ရက်ရောက်သွားတယ်။ခုနှစ်ရက်နေ့ကျတော့သွမ်းကယုံနေမှာပဲနဲ့ပရိက္ခရာတွေဘာတွေပါလှူဒန်းညတယ်ပေါ့လှူဒန်းတော့အဲ့ဒီပိဿကဗုဒ္ဓခုနှစ်ပါးရဲ့အကြီးဆုံးပိဿကဗုဒ္ဓစပြီးတော့ခုနှစ်ပါးလုံးအနုမောဒနာတရားဟောကြတယ်ဒါလည်းပဲရှာရှာပါပါပဲပိဿကဗုဒ္ဓရှင်မြတ်ဆိုတာကိုယ်တိုင်ပဲတရားသိကြတယ်သူတစ်ပါးကိုနားလည်အောင်မဟောပြတတ်ဘူးဒါပေမဲ့လို့ဒီဇက်တော်မှာတော့ဒီအကြီးဆုံးပိဿကဗုဒ္ဓကဂါထာနှစ်ပုဒ်နောက်ထပ်ပိဿကဗုဒ္ဓတွေကလည်းပဲအစဉ်တိုင်းဂါထာအသီးသီးနဲ့ဟောကြတယ်အဲ့ဒီရဲ့ဘုန်းကြီးကနေပြန်ပြီးတော့ယနေ့ကြည်ကုန်းရွာတက္ကရာကမတွေကိုအကြီးဆုံးဖြစ်တဲ့ပိဿကဗုဒ္ဓအရှင်မြတ်ကနေပြီးတော့ရှင်ပြန်နဲ့မိဖုရားမူရှိတဲ့ပရိသတ်တွေကိုဟောကြတဲ့တရားတစ်ပုဒ်ကိုပဲပြန်ပြီးတော့ဟောကြားပေးပါမယ်ကျန်တဲ့6ပါးတွေရောဟောလို့ရှိရင်တော့2ရက်3ရက်ဆက်ဟောရလိမ့်မယ်နော်အဲ့တော့အကြီးဆုံးပိဿကဗုဒ္ဓရှင်ပြန်နဲ့မိဖုရားလှူလိုက်ပြီးဆိုတော့ဗာတရားဟောတော့ဆိုတော့အတိတသမိန်ကာရသမိန်ယန္တိဟရတိပါဇနံတန္တတဟောတိအထာယနောစယံတတတရှတိတဲ့အကာရသမိန်လောကအတွင်းလူခပင်းတို့မိတင်းနေရအင်္ဂေဟာကိုအတိတသမိန်ဝွန်ကျင်ပယံပြန်တပြောင်းပြောင်းမိတောက်လောင်အပ်ပြီးရှိတော်ယံပါဇနံဥခွဲမဆရွှေငွေကြောင်းများလာသူမိအချင်းပစ္စည်းကိုနိဟရတိမိလောင်ဝင်းတွင်တင်းဝင်၍ဆွေငင်ပိုင်ပိုင်ရယူလိုက်နိုင်၏တဲ့အဲ့တော့ဥပမာလေးနဲ့ရင်ဟောတယ်မင်းမြတ်တဲ့တင်းတို့ကိုငါတရားဟောမယ်တဲ့ဥပမာအားဖြင့်တဲ့လောကမှာဆယ်ရည်တည်းကိုရည်တရားဆိုသလိုပဲတစ်ခါတည်းရန်မှာမိလောင်နေဆိုတာရှိတဲ့တဲ့မြို့တွေရောရွာတွေရောအိမ်တွေမိလောင်နေဆိုကြပါစို့တဲ့အဲ့ဒီလိုအိမ်တွေမိလောင်ပြီဆိုလို့ရှိရင်လျံနေပြောင်ပြောင်မိတော့မိလျံကြီးတွေလည်းပဲကြီးနေတဲ့အချိန်မှာအိမ်ရှင်တွေကဘာလုပ်ရတော့ဆိုတော့ဇံပါဇနံဥခွမစာရွှေငွေကြအောင်များလာသူမိအချင်းပစ္စည်းကိုနေရတဲ့တိမိလောင်ဝင်းတွင်တင်းဝင်၍ဆွဲငင်ပိုင်ပိုင်ရယူလိုက်နိုင်၏တဲ့အိမ်ရှင်တွေကသူတို့အိမ်ကြီးမိလောင်ပြီဆိုရင်သိတဲ့တဲ့တိုင်နဲ့ပထမတန်ဖိုးရှိတဲ့ရွှေငွေတွေထုတ်ကြသိမ့်ကြတယ်အပြင်ဘက်ဆွဲထုတ်ကြတယ်ရွှေတွေငွေတွေကုန်ပြီဆိုလို့ရှိရင်အလဲလဲဖြစ်တဲ့အဝတ်အစားတွေသိမ့်ကြတယ်နောက်ဆုံးဘာမှ ဒီတံပိုးရှိတဲ့ပစ္စည်းတွေမရှိတော့ပါဘူးဆိုရင်နောက်ဆုံးတံပိုးမရှိတဲ့ခွက်လေးပါးတွေစသည်ဖြင့်တံပိုးမင်းနေတာတွေကိုလည်းပဲဆွဲထုတ်ကြတယ်တဲ့အဲ့ဒီလိုဆွဲယူလိုက်နိုင်တဲ့ပစ္စည်းဟာအဲ့ဒီအင်ရှင်ရဲ့၃ဆောင်ပို့ရအတွက်ကိုပိုင်ပစ္စည်းဖြစ်သွားတယ်တဲ့မီးလောင်နေတဲ့အထဲမှာပါသွားတဲ့ပစ္စည်းတွေကတော့ကိုပိုင်မဟုတ်တော့ဘူးပြပုံဘဝရောက်သွားတော့ကိုအတုံးဆောင်မ ို့ကိုယ်နဲ့မဆိုင်တော့ဘူးတဲ့ဒါပိဿကဗုဒ္ဓရှင်မြတ်ကြီးကဒီဥပမာနဲ့ဟောကြားလိုက်တာပါပဲအဲ့တော့မင်းမြဲတဲ့အဲ့ဒီလိုပဲတဲ့ဒေဝမာရီပိတောလောကောဇရာယမရဏေနသာနိယရေဒေဝဒါနေနာဒိဏံဟောတိသူနိယတံမဟာရာဇမင်းမြဲဧဝံပမာစုမူထို့တူသာလျင်လောကောလူရောပြန်မာတတဝဟုပညာလက်လိန်ခန္ဓာအိမ်ကြီးကိုဇရာယမရဏေနသာဇရာမရဏတဘာဝဟုထာဝရခန္တီတဆက်တရံတော်မီတီအာရိပိတောနေယောညင်ပါပေခမပြည့်အမြဲပင်တောက်လောင်အပ်လေ၏တဲ့မင်းမြဲတဲ့အဲ့ဒီလိုအိမ်ကြီးလောင်နေဆိုတာတခါတည်းရန်ဆယ်နှစ်ကြာမှတခါဖြစ်ချင်မှလည်းဖြစ်တာတဲ့အနှစ်တရာကြာမှလည်းပဲကိုရွာကိုမြို့မှာတခါဖြစ်ချင်မှဖြစ်တာတဲ့ဟောဒီခန္ဓာဆိုတဲ့လူရဲ့နတ်ရဲ့ဂျင်မာရဲ့ယောက်ျားရဲ့မိန်းမရဲ့ဆိုပြီးတော့လှဲ့လေပြီးတော့နာမည်မှဲ့ထားတဲ့ခန္ဓာ၅ပါးဆိုတဲ့အိမ်ကြီးကတော့တဲ့အာရိပိတောနေယောညင်ပါဘေကမပြည့်အမြဲပင်တောက်လောင်အပ်လေ၏တဲ့ဟောဒီခန္ဓာအိမ်ကြီးကမှကြောက်เสียကောင်းတာတဲ့မိတွေတစ်စက္ကန့်မလဲလောင်နေတာတဲ့ဗာမီးတွေလောင်နေကြတော့ဆိုတော့ဇရာယမရဏေနသာဇရာမရဏတဘာဝဟုထာဝရခန္တီတစ္ဆက်တရံသောမိတိတဲ့ဟောဒီမိဆက်တဘာလောင်နေတာတဲ့ဘာတွေလောင်နေကြတော့ဆိုတော့သူသူငါငါဖြစ်လျာဝဲဥစွာကြိုစီဇာတိမိကအပြီးပုံတွေလောင်မြိုက်လေတဲ့ပထမဆုံးဇာတိဆိုတဲ့ပဋိသင်္ဍေနေရတဲ့မိတဲ့အမိဝမ်းထဲမှာတိတ်ပြီးတော့ဒီတုတ်တန်နည်းနဲ့ပြောလို့ရှိရင်အမိဝမ်းထဲမှာအပေါ်ကအစာတစ်တွေအောက်ကအစာဟောင်းတွေမဲမောင်နေတဲ့အမိဝမ်းထဲမှာဒီ6လလောက်10လလောက်ကြာအောင်မိဝမ်းထဲမှာနေရတဲ့ဒုက္ခဒီမိရလည်းပဲလူရဲလို့တိရစ္ဆာန်ရဲလို့တတ္တဝါရဲလို့ဖြစ်လိုက်အစာဆုံးလောင်ရတာတဲ့လူတွေကဘာလို့မကြောက်တာတုံးဆိုတော့ဒီပဋိသင်္ဍေနေတာမောဟကဖုံးလန်းလိုက်တဲ့အတွက်ဘာမှမသိတော့တကယ်လို့ပြိသင်္ဍေနေရတဲ့ချင်းရတာသိကျင်လို့ရှင်နောက်ဘုရားလူဘုရားဖြစ်အောင်သိကြောက်သွားမှာပဲခုတော့မောဟဆိုတဲ့အဝိဇ္ဇာကဖုံးတော့ဇာတိမိလောင်ခဲ့တာလည်းမသိဘူးဟောဒီဇာတိမိကအင်းလောင်ခဲ့တာပဲတဲ့သူသူငါငါဖြစ်လျာဝဲဥစွာကြိုစီဇာတိမိကအတိပုံတေလောင်မြိုက်လေ၏မတွေ့တတိဇရာမိဒီအပြီးနောက်မှာကလျက်ပါ၏အဲ့ဒီဇာတိမိလောင်ပြီးတော့ဇရာတဲ့အသက်ကလေးနည်းနည်းကြည်လာလို့ရှင်မျက်စီတွေမှုံလာတယ်ဆံမင်းတွေဖြူလာတယ်သွားတွေကျိုးလာတယ်ခါးတွေကိုင်းလာတယ်နားတွေလည်းပဲထိုင်းပြီးတော့ဒီစရာမီးရလည်းပဲတငွေ့ငွေ့နဲ့ဘဲချင်းလောင်မောင်းကိုမသိဘူးအမြဲတမ်းစက္ကန့်မလဲမိနစ်မလဲနာရီမလဲလောင်နေတာမင်းမြဲတဲ့ကြောက်เสียသိပ်ကောင်းနေတယ်မကွာစေရမရဏဟုတဘဝဖြည့်စည်းလောင်သည့်မိလီညီညီပြောင်းပြောင်းအမြဲလောင်ဤနောက်ဆုံးမရဏမီးဆိုတာသေခြင်းဆိုတဲ့မီးကလောင်လိုက်တော့တဘဝပုံရောတဲ့ချက်ချင်းသေသွားတာပဲအကုန်ပြာဖြစ်သွားတာပဲတဲ့ဒီမရဏမီးရလည်းပဲဇာတိမီးဇရာမီးတွေလောင်းတယ်လို့ပဲအမြဲတမ်းပဲဒီဥပတိပင်ဆိုပြီးတော့အမြဲတမ်းဖြစ်ပြပြီးတော့လောင်းနေကြတာပဲတဲ့ဒါရင်မဲလားဆိုတော့မဟုတ်ဘူးတဲ့ကြံသေးတယ်အင်မတန်ဆိုးရတဲ့လောဘမီးဒေါသမီးမောဟမီးတွေကလည်းပဲမနဲ့တင်းလို့အိယာထပြီဆိုရင်မိမိဆံမင်းတွေလှပြင်းပြီဆိုရင်လှကျင်တဲ့လောဘမီးတွေတောက်တော်တာပဲမွေးတဲ့ကလေးလေးနှုတ်စားလို့ရှိရင်လောဘမီးတွေတောက်တာပဲအဲ့ဒီလောဘမီးကဘယ်ချိန်ငိမ့်လို့ဆိုပေတဲ့ချိန်ထိမငိမ့်ရဘူးပေတဲ့ချိန်ဒီဘာလို့တည်းညာလို့တည်းနဲ့ဒီလောဘဆိုတဲ့ราคะဆိုတဲ့မီးရလည်းကြောက်เสียကောင်းနေတဲ့သူလောင်လို့ရှိရင်မောင်နှမချင်းချင်းစကားမပြောနိုင်မိဘနဲ့သားသမီးအမွေအတွက်စကားမပြောနိုင်အမွေပြက်တွေစွန့်ပြီးတော့နောက်ဆုံးမှမိဘနဲ့သားသမီးအင်မတန်ကြီးမားတဲ့တစ္ဆာမေတ္တာတရားတွေတောင်ပြက်ပြယ်ပြီးတော့ဟောဒီလောဘမီးရဝင်ပြီးတော့နှောက်ရက်လောင်လာပဲတဲ့နောက်ဆုံးဒေါသမီးတွေလည်းတယောက်နဲ့တယောက်မခေါ်နိုင်မပြောနိုင်တက်ကြရိုက်ကြတယ်မောဟမီးတွေလည်းပဲဒီလိုလောဘဒေါသဖြစ်တာကိုလောဘဒေါသဖြစ်မှမသိတာကိုမောဟမီးတွေလောင်နေကြတာတဲ့ဒါရင်မဲလားဆိုတော့မဟုတ်ဘူးတောကဝန်နေချင်းဆိုတဲ့မိဒီယာလည်းပဲတရက်မဟုတ်တရက်လောင်းနေကြတာပဲပရိဒေဝတောကပရိဒေဝဒုက္ခဒေါမနတကိုစင်းရဲ့စိတ်စင်းရဲ့မိဒီမူကျွေးရတဲ့မိဒီနောက်ဆုံးမှမေ့မောပြီးတော့တက်သွားတဲ့ဥပါယတာဆိုတဲ့မိဒီဒီမိစက်တဲ့မိရရှင်မင်းမြဲတဲ့နေ့စဉ်လောင်းနေတာတတ္တဝါတွေကကိုယ့်ရဲ့ခန္ဓာကိုယ်ကိုမီးလောင်နေမှမတိကြလို့ဆိုပြီးတော့ရှင်ပိဿေကဗုဒ္ဓကအဲ့ဒီမင်းမှုရှိတဲ့ပရိသတ်ကိုဟောဒီတရားဟောနေတာပါယနေ့ဒီကုန်းရောတက္ကကမတွေလည်းစဉ်းစားကြည့်ကိုယ့်ရဲ့ခန္ဓာကိုယ်ကြီးလောဘဒေါသမောဟမီးတွေယနေ့ကြောင်းလာပြီးတော့ကုသိုလ်ပြုတဲ့အချိန်မှာတော့တရားနာတယ်လောဘမောဒလောဘဒေါသတွေငြိမ့်နေတယ်မီးတွေခိတ္တငြိမ့်နေတယ်ပေါ့နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုလှူဒန်းနေတဲ့အချိန်ငြိမ့်နေတယ် Jware bian yao bi so lo shin lobha dosa ri ya ko wa ma yao di yao ayon ye mya ro ja ro nge re pogu ri le be di lo bo a chit ra ga so le mi ri long lai de ka tachwa de yan ku 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 tat de de a sin ti yao ja de da ri ya mi long ni ja da min mye de a ri mi ya be chein ni ma long na dong so lo ari bi do ni yo nyin ba be ga ma pye a mye bin taw long a le yi de ni yo nya yo ai ni de chein le be zati dara pya ri marana so le mi ri ya ta hong long ni da be de ma na hu de ku wa da ai ni da နောက်ပြီးတော့나이မလက်စက္ကံမလက်နေတိုင်းလောင်းနေကြတယ်တဲ့အဲ့တော့ဘာလို့ရမလဲမီးလောင်တာဒီတိုင်းကြည့်နေရမှာလားဆိုတော့ဒါနေနာစီမီတဲ့တိုင်းပန္တခိုင်ကိုစွန့်နိုင်တဲ့မြောက်ဒါနာခေါ်ရွေးဝိဥဒ္ဒကုသူမျိုးဖြင့်နေရာတွေဝါကိုယ်ပိုင်ဥစ္စာရစေငါဟုလင်းစွာကြိုးကိုအထောက်ရွေယူလိုက်ရ၏အဲ့ဒီလိုမီးလောင်နေတဲ့ခန္ဓာကိုယ်အင်ကြီးတွေကဒါနာဆိုတဲ့ပစ္စည်းတွေသီလဆိုတဲ့ပစ္စည် ါဒီလိုဟောလို့ရင်ဖြစ်ပါတယ်မီးလောင်နေတဲ့ခန္ဓာကိုယ်ကြီးတည်းကနေယနေ့ကုသိုလ်တွေပြုတယ်ဆိုတော့ကို့မှာကုသိုလ်စေတနာတွေဖြစ်သွားတယ်ဒီကုသိုလ်စေတနာကိုယ်ပိုင်ပစ္စည်းဖြစ်သွားတာပဲဒီကုသိုလ်စေတနာနောက်ဆုံးနိဗ္ဗာန်ကြီးအကျိုးပေးမယ်နိဗ္ဗာန်မရောက်ခင်မှာလည်းပဲလူဘဝနဲ့ဘဝရောက်တဲ့ကထိုက်တဲ့လောက်လူချမ်းသာနေချင်တာသူ့မတောင်းလည်းပဲလိုလိုကျိုးပေးသွားတာပဲဒါကုသိုလ်စေတနာတွေကကိုယ်ပိုင်ပစ္စည်းအစ်စ်တွေတဲ့နောက်ပြီးတော့သီလစေတနာဒီခန္ဓာကိုယ်ကြီးမီးလောင်နေတဲ့အချိန်မှာ၅ပါးသီလကိုမကြိုးမပြောက်အောင်စောင့်ရှောက်ဥပုံနေတွေမှာ၈ပါးသီလတွေစောင့်ရှောက်တယ်ဒီသီလတွေကကိုယ်နိဗ္ဗာန်ကိုအကျိုးပေးမယ်နိဗ္ဗာန်မရောက်မချင်းခန္ဓာကိုယ်ကျန်းမာရေးနဲ့ဆက်ပြီးတော့အကျိုးပေးမယ်ကိုယ်ပိုင်ပစ္စည်းတွေတဲ့နောက်ဆုံးသမထဘာဝနာဗုဒ္ဓနုတ္တိဘာဝနာပွားလို့ရှိရင်ဘုရားကိုကြည်ညိုပြီးတော့မြတ်စွာဘုရားရဲ့စကားတွေနားထောင်ခြင်းစိတ်ပေါက်တော့ပေါ့နောက်ဆုံးဝိပဿနာတွေပွားလို့ရှိရင်ခန္ဓာကိုယ်ကြီးမမြဲတဲ့သဘောမြင်ပြီးတော့ဒီပစ္စည်းဥစ္စာတွေကမမြဲတဲ့သဘောခန္ဓာကိုယ်ကြီးလည်းမမြဲတဲ့သဘောအဲ့ဒီတော့လောဘဒေါသတွေဘာလို့ဖြစ်ခံမလဲဆိုတာသိပြီးတော့နောက်ဆုံးမှာဝိပဿနာရှုပြီးတော့ဒီမမြဲတဲ့ခန္ဓာကိုယ်ကြီးကိုစွန့်ညင်ပြီးတော့အင်မတန်မှချမ်းသာတဲ့အိုနာတေးဆင်းရဲပေးတွေကင်းတဲ့နိဗ္ဗာန်ကိုကြောက်အောင်အားထုတ်သွားတဲ့အခါမှာဝိပဿနာဆိုတဲ့တရားတွေအားထုတ်ရတယ်။အဲ့ဒီဝိပဿနာဘာဝနာတွေကလည်းကိုယ်ပိုင်ပစ္စည်းအစစ်တွေတဲ့။အဲ့ဒီလိုဒါနသီလဘာဝနာပြုပြီးတော့ကိုယ်ပိုင်ပစ္စည်းတွေထုတ်ကြတဲ့။အဲ့ဒီကိုယ်ပိုင်ပစ္စည်းတွေဟာကိုယ့်အတွက်နိဗ္ဗာန်အထိရစေနိုင်တဲ့နိဗ္ဗာန်အထိချမ်းသာကိုဆောင်နိုင်တဲ့ပစ္စည်းအစစ်ဖြစ်တယ်တဲ့။ကျန်တဲ့ပစ္စည်းတွေဆိုတာဒါနသီလဘာဝနာမဟုတ်တဲ့ပစ္စည်းနောက်ဆုံးမိမိရဲ့ခန္ဓာကိုယ်ကြီးဟာလည်းပဲနောက်ဆုံးသေသွားလို့ရှိရင်ရေပုံဖြစ်ပြီးတော့ပြာပုံဖြစ်သွားတယ်ဘာမှသုံးမကြဘူးတဲ့ကိုချစ်လာပါတယ်ဆိုတဲ့သားရဲသမီးတွေကလည်းပဲဒီဘဝမှာလာပြီးတော့ဆုံတွေ့နောက်ဆုံးကိုသေးလို့ရှိရင်ကိုငရေကြရင်လာပြီးတော့မကယ်တင်နိုင်ဘူးတဲ့ခဏတွေ့တယ်ဧည့်သည်မြတာဖြစ်တယ်တဲ့ကိုပိုင်ပစ္စည်းအစ်စ်မဟုတ်ဘူးတဲ့ဒါဘဲငါသားငါသမီးဆိုပြီးတော့ကိုပိုင်နေထင်မနေကြနဲ့တဲ့ပစ္စည်းဥစ္စာရှင်ငွေတွေကိုလည်းပဲမိခံတက်တာတွေထည့်သိမ့်ပြီးတော့ငါဟာငါပစ္စည်းလို့ဆွဲလန်းမနေနဲ့တဲ့သူတို့ကရန်သူမျိုးငါးပါးနဲ့ဆိုင်နေတဲ့တကူကကိုရင်လည်းပဲပါသွားမှာပဲမီးလောင်ရင်လည်းပဲသူတို့ကပြုံးပြုံးလေးလိုက်သွားမှာကိုကတည်းကရင်ထုမနာနဲ့ယူကြံနေခဲ့တာတဲ့ပစ္စည်းဥစ္စာတွေကတကူခေါ်လဲပါမှာပဲမီးလောင်လည်းပါမှာပဲရေမျိုးလည်းပဲလိုက်သွားမှာပဲနောက်ဆုံးမှကြည်သူပိုင်သိမ့်လည်းပဲပါမှာပဲကိုရဲ့သားသမီးတွေကဖြုံးတိတယ်ပဲကုန်မှာပဲတဲ့အဲ့ဒါကိုပိုင်ပစ္စည်းမဟုတ်ဘူးတဲ့အဲ့တော့မီးလောင်နေတဲ့ခန္ဓာကိုယ်ကြီးတွေကနေကိုပိုင်အစ်စ်ဖြစ်တဲ့ဒါနသီလဘာဝနာတွေကိုမင်းမြဲတဲ့ကြိုးစားအားထုတ်ပါလို့ပစ္စည်းတဘုရားအကြီးဆုံးရှင်မြတ်ကခေါ်ကြတော်မူခဲ့ပါတယ်ဒါကြောင့်မို့ယနေ့ကြည်ကုန်းရွာကယဟန်တော်တွေကိုရင်တွေရဲ့မေတော်ခမီးတော်တွေကလည်းပဲဒီတရားကိုနာယူပြီးတော့ဩငါတို့ရဲ့ခန္ဓာအိမ်ကြီးကိုဇာတိဇရာဗျာဒိမရဏဒါမှမဟုတ်လည်းပဲဇာတိဇရာမရဏလောဘဒေါသမောဟတောကပိတိဝဒုက္ခဒေါမနတဥပါယတဆိုတဲ့ဒီမိစ္ဆတပါးနေ့စဉ်နေ့စဉ်လောင်နေပါလားငါတို့ဒီလိုလောင်နေတဲ့ခန္ဓာကိုယ်တွေကခန္ဓာကိုယ်ကြီးမီးလောင်နေတော့ကိုယ့်အတွက်ကိုယ်ပိုင်ဖြစ်တဲ့ယခုလိုဒါနဆိုတဲ့ကိုယ်ပိုင်ပစ္စည်းတွေငါတို့ကြိုးစားထုတ်ယူကြမယ်သီလတွေကိုလည်းပဲမကြိုးမပေါအောင်စောင့်ရှောက်ပြီးတော့သီလဆိုတဲ့ကိုယ်ပိုင်ပစ္စည်းတွေထုတ်ယူကြမယ်။ဝိပဿနာဘာဝနာတမထဘာဝနာတွေကိုလည်းပဲကြိုးစားအားထုတ်ပြီးတော့ကိုယ်ပိုင်ပစ္စည်းထုတ်ယူကြမယ်။သားသမီးတွေပစ္စည်းတွေဆိုတာကိုယ်ပိုင်အစ်စ်မဟုတ်ဘူး။သေလို့ရှိရင်ထားပြခဲ့ရမှာပါလားလို့တွေးပြီးတော့မီးလောင်နေတဲ့ခန္ဓာကိုယ်ကြီးတွေကကိုယ်ပိုင်ပစ္စည်းအစ်စ်တွေကိုထုတ်ယူနိုင်ကြပါစေလို့ဒီတရားကိုနားပြီးတော့ဘုန်းကြီးကဒီလိုတိုက်တွန်းပါတယ်။ဒါကြောင့်မိမိတို့မီးလောင်နေတဲ့ခန္ဓာကိုယ်အိမ်ကြီးတွေကဒါနသီလဘာဝနာဆိုတဲ့ကိုယ်ပိုင်ပစ္စည်းတွေကိုထုတ်ယူနိုင်ကြပါစေ။ဒါနသီလဘာဝနာဆိုတဲ့ကိုယ်ပိုင်ပစ္စည်းတွေကိုထုတ်ယူပြီးတော့အဲ့ဒီပစ္စည်းတွေကြောင့်အဲ့ဒီစွမ်းအားတွေကြောင့်အိုနာတေးဆင်းရဲပေးခြင်းရဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ငှမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။အဲ့တော့တိတ်ဆိတ်ကဗုဒ္ဓအရှင်မြတ်တရားလည်းပဲတရားဟောပြီးတော့ကောင်းကင်နဲ့ပြန်ကြွသွားတယ်ပေါ့ဒါအာဋိဋ္ဌဇတ်တော်ပဲအဲ့တော့ယနေ့တရားဓမ္မတွေလည်းပဲဒီလိုပဲခန္ဓာကိုယ်အိမ်ကြီးတွေကနေမီးလောင်နေတဲ့ခန္ဓာအိမ်ကြီးတွေကနေဒါနသီလဘာဝနာတွေကိုငါတို့ အမြဲတမ်းကြိုးစားမယ်။ယနေ့လည်းပဲကြိုးစားတဲ့အနေနဲ့မြတ်စွာဘုရားကြောင့်တိုက်ကိုလာရောက်ပြုကြတယ်လို့အာယုံပြုပြီးတော့အဲ့ဒီဒါနသီလဘာဝနာဆိုတဲ့ဆွမ်းအားတွေကြောင့်ခန္ဓာဆင်းရဲချုပ်ငြိမ်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြစေလို့အာယုံပြုပြီးတော့ကဲအာလုံတတ္တဝါတွေကိုအမြတ်ဝေကျေစက်ချမယ်နော်။ကဲအာလုံလောချီလိုက်ဆိုပြီးမှအကျေစက်ခွက်ကိုင်းပါနော်။ကဲအာလုံလိုက်ဆို